ရန်ကုန်မှာတော့လက်ရှိမှာစည်းကွက်ပိတ်ထားပြီးအယောင်းဝယ်ကိုလည်းထိနေသိနေလှုပ်ကြဖို့ရွှေလုံငန်းရှင်အသင်းတာဝန်ရှိသူတွေကဒီကနေ့ပြောလိုက်ပါတယ်။ VOE မြန်မာပိုင်းသတင်းတောက်ကိုစောထက်ကမေးမြန်းသတင်းပေးပို့ထားပါတယ်ရှင်
။ကမ္ဘာရွှေဈေးကတနေ့တခြားတရေရိတ်တက်နေပြီးသူနဲ့ချိတ်ဆက်ထားတဲ့ပြည်တွင်းရွှေဈေးကလည်းအခောက်ရွှေတစ်ကျပ်သားကို 73,900 ကျပ်အထိရောက်လာပါတယ်။မနေ့ကနဲ့ဒီနေ့နှစ်ရက်လုံးရန်ကုန်မှာရွှေဈေးကွက်မဖွင့်ပဲအယောင်းဝယ်မရှိသလောက်ဖြစ်နေရလို့ရွှေလုံငန်းရှင်တွေကပြောပါတယ်။ဒါနဲ့ပတ်သက်ပြီးရန်ကုန်တိုင်းရွှေလုံငန်းရှင်အသင်းဝင်တွေဒီနေ့အစည်းအဝေးလုပ်ကြပါတယ်။ရန်ကုန်တိုင်းရွှေလုံငန်းရှင်အသင်းပြန်ကြားရေးတာဝန်ခံဦးအေးချူကအခုလိုပြောပါတယ်။
ရွှေသိန်းညုံတည်နေအောင်ပေါ့နော်။ဈေးတွေစိတ်မတက်အောင်ဆိုပြီးငါတို့ကဒီမှာဒီနေ့စည်းအဝေးခေါ်တာပေါ့နော်။အယောင်းဝယ်တွေကိုထိန်းသိမ်းသိမ်းလုပ်ကြဖို့။နောက်ဒီရွာတွေကိုလည်းမလိုအပ်ရင်မဝယ်ဖို့မရောဘူးမလိုအပ်လိုအပ်တာတစ်ပိုင်းလိုအပ်တစ်ပိုင်းပဲပေါ့နှစ်ပိုင်းလိုအပ်နှစ်ပိုင်းပဲအဲ့ဒါမျိုးလေးတွေနေရာကိုနည်းနည်းတော့ချပြတာပေါ့ဟိုဘယ်လိုပြောရမလဲဆိုတော့အယောင်းဝယ်မလုပ်တဲ့သဘောပါပဲ
ဒီနေ့ဩဂုတ်လ9ရက်ညနေပိုင်းမှာကမ္ဘာရွှေဈေးကတောင်အောင်ဆောက်ကိုအမေရိကန်ဒေါ်လာ1494အထိဖြစ်နေပါတယ်အမေရိကန်ဒေါ်လာတန်ဖိုးကလည်းမြန်မာငွေနဲ့လဲလှယ်နှုန်းမှာဆက်ပြီးတက်နေလို့ပြည်တွင်းရွှေဈေးကလည်းမကျနိုင်သေးကြောင်းအောင်တမာတိရွှေဆိုင်ထွေထွေမန်နေဂျာဦးမော်ကပြောပါတယ်
တတိထားမိသလောက်ဆိုလို့ရှင်6နှစ်အတွင်းမှာဒီကောင်အမြင့်ဆုံးရောက်နေတယ်တကယ်တမ်းပြောမှဆိုရင်ခုဒီလိုအချိန်မျိုးမှာဖြစ်တင်နာကဒေါ်လာဈေးအကျရမှာလေအရင်တော့ဆိုရင်ကျွန်တော်တို့ကဒေါ်လာနဲ့ဒီကမ္ဘာရွှေဈေးနဲ့ဗျောင်းမြန်ချိုးလေရှင်းရှင်းပြောရင်ကျွန်တော်တို့ကုန်တွေလောကမှာ7သိန်းနဲ့1,200,000လောက်ရောက်လာတဲ့အချိန်မှာဒီနေ့တည်းကကြားမယ့်အချိန်ရောက်နေပြီဆိုအခုနေ့တော်တော်များများကရောက်ပြီတော့မှပဲအကျကိုပြန်ဆောင်နေကြတယ်အခုချိန်ဒီဘူးမပြန်မဝယ်ဘူး
မနေ့က2018ဩဂုတ်လဒီချိန်မှာကမ္ဘာရွှေဈေးကတောင်အောင်ဆောက်ကိုဒေါ်လာ1200ဝန်းကျင်ပဲရှိခဲ့ပြီး2019အစမှာစတက်ခဲ့ပါတယ်။အဲ့ဒီနောက်တဖြည်းဖြည်းတက်နေပြီး2019ဇွန်လ20ရက်မှာတောင်အောင်ဆောက်ကိုဒေါ်လာ50ခုန်တက်သွားလို့ပြည်တွင်းရွှေဈေးကလည်းတစ်ကျပ်သားကို73သိန်းနဲ့အမြင့်ဆုံးဆန်ချိန်တင်ခဲ့ပါတယ်။နောက်တစ်နေ့ဇွန်လ21ရက်မှာ73သိန်းကျော်အထိစတက်နေခဲ့ရပါအခုဩဂုတ်လ9ရက်အရောက်မှာရွှေဈေးက12သိန်းနီးနီးရောက်လာတဲ့အခြေအနေကိုမန္တလေးတိုင်းရွှေလုံငန်းရှင်အသင်းကလည်းမနေ့ကအစည်းအဝေးလုပ်ပြီးအခြေအနေတချို့ကိုသတင်းထုတ်ပြန်ခဲ့တယ်လို့အသင်းဥက္ကဋ္ဌဦးတင်ထွန်းက VOA ကိုပြောပါတယ်
ရွှေဈေးကျလာတဲ့လျောက်ရွှေဒီမိုးရဲလည်းဘာမှမဖြစ်ဘူးကုန်စည်လုံးတက်တယ်ဆိုရွှေဈေးကျလို့ကုန်စည်တက်တယ်ဆိုရအရာဖြစ်လာအောင်ပါလေဒါပေမဲ့ရွှေဈေးကမိုးရဲလို့မိုးရဲလို့ရှင်ရတယ်ကုန်စည်လုံးကစံတို့စီလို့ဆိုတာမစားလို့ရတဲ့အရာဆိုတော့ရွှေမိုးရဲလည်းရတဲ့အတွက်ဒီအမြင်နိုင်ရှုံးမှာလည်းဆိုလို့မွေကြတော့ကောင်းတယ်ဆိုတာကျွန်တော်တို့ထည့်ပြောထားတာတခုရှိတယ်နောက်တစ်ချက်ကအရင်တော့တက်တယ်ဆိုတာကောလာဟာဆိုဖြစ်တာအခုကနဲ့ကမ္ဘာရွှေဈေးပေါ်မှာမှီပြီးတော့ပဲတက်တာပဲဖြစ်တော့ဒါယူကသာတမယူတက်တာဖြစ်တော့ဘာမှဆိုရင်းရသိမရှိဘူးလို့ကျွန်တော်ပြောထားပါတယ
်အမေရိကန်နဲ့တရုတ်ကုန်သွယ်ရေးတင်းမာမှုတွေပြီးတော့ကမ္ဘာစီးပွားရေးတိုးတက်မှုနှုန်းနှေးကွေးရာကမ္ဘာနိုင်ငံအသီးသီးကဘိုဘန်ဒီရဲ့ငွေကြေး policy ဖြည့်လျှော့မှုတွေကြောင့်ကမ္ဘာရွှေဈေးကတောင်အောင်ဆောက်ကိုဒေါ်လာ1500ကျော်သွားလိမ့်မယ်လို့ Bloomberg ကခန့်မှန်းထားပါတယ်